17ရာစုကစနစ်ရာစုထိရှိခဲ့တဲ့ပကံခေတ်မှာတွေ့ရတဲ့မြစေတီကျောက်စာမှာမွန်မြန်မာပြူပါဠိဘာသာလေးမျိုးကပီးတင်ထားတာကိုထောက်ရှုပြီးရှေးဦးကြဆုံးမြန်မာစာအရေးသားဟာပကံခေတ်ကစတင်တယ်လို့ပညာရှင်တွေကသတ်မှတ်ပါတယ်။ခုဆိုရင်ပြူစာအရေးသားပြောက်ွယ်သွားပြီးစနစ်ရာစုကနေဒီနေ့ထိမပြောက်မပြက်တည်ရှိနေတာကတော့မြန်မာစာအရေးသားပဲဖြစ်ပါတယ်။မြန်မာစာပေကိုခေတ်အလိုက်ပိုင်းခြားလိုက်တဲ့အခါပကံခေတ်ကစလို့အင်ဝါခေတ်စားပေးတောင်ငူခေတ်စားပေးမြောင်ရမ်းခေတ်ကုန်းမောင်ခေတ်ပထမပိုင်းကုန်းမောင်ခေတ်ဒုတိယပိုင်းရဲ့လို့ရှိပြီးသီဘောမင်းပါတော်မူပြီးတဲ့နောက်မျိုးကြောက်အောင်မြန်မာစာပေလို့သတ်မှတ်ပါတယ်လွတ်လပ်ပြီးခေတ်မြန်မာစာပေကတော့သူ့ကျုံဘဝကနေလွတ်မြောက်ပြီးတဲ့နောက်လွတ်လပ်ရေးရပြီးခေတ်ဘုချုံနေဝင်းအင်ဆောင်အစိုးရခေတ်ဥနုတန်ရှင်အစိုးရခေတ်ဘုံနေဝင်းတော်လိုင်းရေးကောင်စီခေတ်စစ်တပ်နောက်ခံမဆလာခေတ်စစ်အစိုးရနဝတနဲ့နာဖခစ်စစ်တပ်ထွက်ဥသိမ်းစိန်ခစ်နဲ့ခု NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အရသာအစိုးရခစ်မြန်မာစာပေလို့ခွဲခြားရင်ရပါတယ်လွတ်လပ်ရေးရပြီးစာနှစ်အနည်းငယ်ကခုစစ်သားတမတ်သားပါတဲ့နှစ်နှစ်သားအရသာအစိုးရကလွဲလို့မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်မှုအောက်လုံလုံရာရာကြောက်ရွံ့ခဲ့တာပါဒါကြောင့်လေတော်လိုင်းကြီးကောင်စီလက်ထက်ကစလို့သတင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်ချုပ်ကင်ထားတဲ့အချိန်ဟာစစ်အစိုးရလက်ထက်မှာပုံမြင်မလာပြီးဦးသိန်းစိန်အစိုးရလက်ထက်မှာရုတ်တရက်ကောက်ငယ်ကိုကြွေးလိုက်တယ်လို့စာပေလွတ်လပ်ခွင့်ပေးလိုက်ပေမဲ့စစ်ရုံကဆင်းလာတဲ့နာတာရှည်လူမမာလို့တော်ယုံနဲ့နလန်လည်းမထူနိုင်ငကိုအနေထားလဲချက်ချင်းပြန်မရနိုင်တယ်လို့မျိုးဖြစ်နေပါတယ်စစ်အစိုးရလက်အောက်ကြောက်ရောက်ခဲ့တဲ့ကာလကရှေးကြာလွန်းလာမှုအနည်းနဲ့အလားလားတောင်းတရတဲ့အပြောင်းလဲရလာပေမဲ့စာပေစီစီရေးမရှိတော့ဘူးလို့ပြောနိုင်ပေမဲ့အယိုးဆွဲအောင်သွတ်သွင်းခံထားရတဲ့စနေဟောင်းရဲ့လုံရိပ်ကချက်ချင်းမလွတ်နိုင်သေးတာကလည်းအမှန်ပဲဖြစ်ပါတယ်။ NLD အစိုးရကမှစပေးယူစည်းကြောင်းအကောက်အောင်လွတ်ဆောင်နေတာရှိပေမဲ့ထောက်ပြစရာလည်းရှိတာကိုမြန်မာနိုင်ငံကလွတ်လွတ်လပ်လပ်ပြန်လာတဲ့အမေရိကန်ပြည်ထောင်စုမြို့မြို့အခြေစိုက်စာရေးဆရာမောင်စွမ်းရည်ကစာပေးဝေဖန်ရေးဆရာပီပီပြောပြတာကတော့
စာပေးညီလာခံအခြေကြီးကမကြုံလို့အောင်ကြည့်ခဲ့တယ်အစိုးရကလည်းအားပေးတယ်ဝန်ကြီးများကိုတိုင်ကရုံးမကွာဆုံးရှုံးပြီးတော့အားပေးကြတယ်ဘုန်းတော်ကြီးများလည်းအားပေးကြတယ်စစ်ပွဲရေးသမားတွေဆရာလည်းအကူအညီတွေရကြတယ်အစည်းအဝေးတွေဖြစ်တော့အများကြီးပါဝင်ဆွေးနွေးကြတာတွေဒါပေမဲ့ဆွေးနွေးကြတဲ့ပွဲတွေကများပြီးတော့လူစိတ်တစီမပါဝင်နိုင်ဘူးပေါ့ဥမာကဗျာဆရာတောက်ဟာခြေကူးတော့ကိုလိုက်ပြီးတော့အကုန်မတက်နိုင်တော့တိတိကျကျမတွေးနိုင်ဘူးအဖွဲ50လောက်ကအเจ้าရာတွေဟာဝစီတွေပါဆွေးနွေးကြတယ်ဆိုတော့လူစုံတက်ဆုံးကမသိအပြေးတက်တယ်အားလုံးသိရတာမဟုတ်တော့ဘူးတော်နေတဲ့အခြေအနေကလည်းစာအုပ်ကြည့်ထွက်တာမဟုတ်ဘဲနဲ့ဝန်ကြီးချုပ်ကိုအစီအခံတာတင်လို့တင်လိုက်တယ်ဆိုတော့ဝန်ကြီးကနေတက်ဆိုင်ရာဌာနများကိုခြားပြီးတော့အကောင့်တွေဖော်ပါလိမ့်မယ်တဲ့နောက်ဆုံးထုံးပြချက်က
NLU အစိုးရခေတ်ကြီးကြီးကျယ်ကျယ်ခန်းခန်းနာနာလုပ်တဲ့2019စာပေညီလာခံမှာနိုင်ငံအနှံ့ငါစာပေသမားတွေစုံစုံညီညီတပြောတပါတွစ်ဆုံခွင့်ရပြီမဲ့စာပေသမားတွေရဲ့ဆုံးဖြတ်လုပ်ပိုင်ခွင့်နဲ့အစိုးရနဲ့မဆိုင်တာကိုလည်းဆရာမောင်စွမ်းရည်ကသုံးသပ်ပြတာပါ
အစိုးရရဲ့စာပေညီလာခံတော်မျိုးပြပြအစိုးရရဲ့အကောင့်ထဲကဟိုဟိုဆိုပြီးတော့အကောင့်လုံးပြန်လိုက်တာပေါ့လေဒါဖြစ်ရင်စာရေးဆရာကြီးအပိုင်ရပါရင်လေသကပြေရေးတာမှုနဲ့ပတ်သက်လို့အတွေးခေါ်အစီရေးတာမှုနဲ့ပတ်သက်လို့အတွေးခေါ်ရေးပေါ့လေအဲ့လိုအတွေးခေါ်ဘယ်လိုရေးကြမလဲဆိုရင်စာပေနည်းပညာဆိုတာအစိုးရနဲ့မဆိုင်ဘူးလေရနာစာပေသဘောတရားနဲ့ဆွေးနွေးတာမျိုးကိုအစိုးရတင့်စရာမလိုဘူးအစိုးရကဥပမာဆိုတော့ကာယမရေးတာကောင်းမှုမကောင်းမှုကောင်းတယ်ဆိုတာမျိုးသူကစင်တာပေးမှမဟုတ်ဘူးလေအဲ့တော့ကာယမဲ့တကြီးကြတဲ့ကြပြားလေးပေါ်မှာဘယ်လိုသဘောထားတယ်လဲဘယ်လိုရှိတယ်လဲအဲ့ဒါဘယ်လိုပေါ်ပေါက်တာပြီးတော့ခုဘယ်လိုဖြစ်နေပြီးတော့နောက်ဘယ်လိုဖြစ်နိုင်တယ်လဲအဲ့ဒါအတွေးခေါ်ကဘယ်လိုရှိနေအဲ့ဒါကစာရေးဆရာကြီးကစဉ်းစားတွေးခေါ်ကြရမယ့်အချက်လက်တွေပဲစာပေအရေးချင်းစာပေပုံတရံစာပေအကြောင်းအရာနဲ့ပတ်သက်လို့ဆွေးနွေးတာတွေဟာအစိုးရနဲ့မဆိုင်ဘူးအစိုးရကိုတင်ပြမလို့
ဒီလိုစာပေညီလာခံမျိုးကိုမြမဆွရှယ်လေးလမ်းစဉ်ပါတီခစ်မှာလဲစာပေလုသားညီလာခံခေါင်းစဉ်နဲ့ကျင်းပခဲ့ပါတယ်ဆရာမြတ်တန်းတင်ဆရာမင်းကျော်ဆရာနတ်နွယ်ဆရာမမမူအင်းရမနှင်းဖွေကဗျာဆရာမောင်သွေးတစ်တို့လိုတကယ့်စာပေနယ်မှာနေရာယူထားတဲ့ပုံကိုယ်တွေပါဝင်တက်ရောက်တယ်လို့စာကောင်းပေမုံရေးသားကြတဲ့လူယိုသေးရှင်ယိုသေးဆရာကြီးတွေတမပတိနေရာကနေပါဝင်သူပါဝင်ပေမဲ့အစိုးရနဲ့သက်ဆိုင်ရာပါတီယူနစ်ကခေါင်းခေါက်ရွေးချယ်ခန့်အပ်ထားတဲ့မြို့နယ်စာပေလူသားအဖွဲ့ဝင်တွေအစိုးရရာရှိကြီးတွေကနေရာပို့ယူခဲ့တာမို့ စာပေနေမှာအမှန်တကယ်ကျင်းလဲလှုပ်ရှားနိနာခံသူတွေအလုံးမပါဝင်နိုင်ခဲ့ပါဘူး။ဒါကြောင့်လေ NLD အစိုးရကစာပေညီလာခံကိုစာပေနေကလူတိုင်းပါစေချင်တာမို့ညီလာခံမကျင်းပခင်စာရေးဆရာဦးဝင်းညင်က
စာပေညီလာခံဆိုတော့ကြားခဲ့ဘူးပါတယ်။ဒါပေမဲ့အဲ့ဒီကာလတုန်းကကျွန်တော်တို့ကအရေးမပါအရာမရောက်တဲ့စာရေးဆရာတွေဖြစ်တဲ့အတွက်စာပေညီလာခံဆိုရင်နားကိုတီခွင့်တော့မရှိခဲ့ပါဘူး။အဲ့ဒီစာပေညီလာခံတွေကလည်းကျွန်တော်သတ်မှတ်ထားတော့ပါရာဖတ်စာပေညီလာခံတွေပေါ့နော်။ပါရာဝဲဖတ်တဲ့စာပေညီလာခံတွေဖြစ်တယ်။ဒီတစ်ခါကျင့်ပမဲ့စာပေညီလာခံကတော့တကယ်စာရေးဆရာတွေဝင်ပြီးတော့ဆင်နွှဲကြမယ်စာပေညီလာခံဖြစ်တဲ့အတွက်ကျွန်တော်လည်းဝင်ပြီးပါပါမယ်။စာပေစိတ်ဝင်စားတဲ့သူအားလုံးလည်းပါဝင်ဆင်နွှဲကြပါလို့ကျွန်တော်ဖိတ်ခေါ်ပါတယ
်စာပေညီလာခံကိုရန်ကုန်မြို့မှာဒီဇင်ဘာ23က16ရက်နေ့ထိကျင်းပတဲ့အခါဆွေးနွေးဝိုင်းကအကြီး50ကျော်နဲ့စာရေးဆရာကဗျာဆရာစာပေပညာရှင်စုစုပေါင်း200ကျော်ပါဝင်ဆွေးနွေးခဲ့တာမို့ဒီပွဲကိုကိုယ်တိုင်လည်းတက်ရောက်ခဲ့တဲ့ဆရာမောင်ဆွေးရင်ပြောတဲ့အတိုင်းကြီးကျယ်ခမ်းနားလှပါတယ်ဒီဇင်ဘာ16ရက်နေ့မှာတော့စုံကြီးညီလာခံကနေဆွေးနွေးဝိုင်းတွေကနေထွက်ပေါ်လာတဲ့အကြံပြုချက်တွေကိုအတည်ပြုပြီးဝန်ကြီးဌာနကိုတင်ပြတာမို့စာပေဝေဖန်ရေးဆရာထောက်ပြသလိုစာရေးဆရာကဗျာဆရာရဲ့လွတ်လပ်ပွင့်လင်းတဲ့အတွေ့အကြုံထင်မြင်ချက်တွေယူဆချက်တွေကိုတစုံတရာကအရေးထိုးတဲ့သဘောဆောင်မှန်းမသိဆောင်သွားပါတယ်။ဒါကတော့နှစ်နှစ်သား NLD အစိုးရခေတ်ကျင်းပသွားတဲ့2019စာပေညီလာခံအကြောင်းဖြစ်ပါတယ်။NLD အစိုးရနဲ့မြမစာပေနေပေအကြောင်းဆက်လက်တင်ပြပါဦးမယ်ရှင်။